ပြည်သူစာစုစာရေးဆရာကြီးဗမောတင်အောင်ရပြည့်အကျူအခမ်းအနားကိုဒီကနေ့ရန်ကုန်မြို့စာပေပိမှန်ခန်းမှာကျင်းပခဲ့ရမှာမြန်မာနိုင်ငံစာရေးဆရာအတိုင်းဝိုင်းကပုဂ္ဂိုလ်တွေနဲ့ဆရာကြီးဗမောတင်အောင်ကိုလေးစားချစ်ခင်ကြတဲ့အပရိသတ်တွေတက်ရောက်ခဲ့ပါတယ်လာမယ့်2020မှာကျင်းပမယ့်ရပြည့်အခမ်းအနားမတိုင်ခင်ဆရာကြီးဗမောတင်အောင်အတွက်အမှတ်တရအဆောက်အဦတစ်ခုတိဆောက်သွားဖို့စီစဉ်နေကြောင်းရပြည့်အခမ်းအနားကျင်းပရေးကော်မတီတာဝန်ရှိသူတွေကပြောပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်
။ဆရာကြီးဗမောတင်အောင်မွေးဖွားတာလာမယ့်နှစ်2020ခုနှစ်ဆိုရင်နှစ်တရာပြည့်တော့မှာပါ။ဒီကနေ့ရန်ကုန်မြို့စာပေပိမှန်ခန်းမမှာကျင်းပတဲ့အခမ်းအနားမှာတော့ပြည်သူ့ဆရာကြီးဆရာကြီးဗမောတင်အောင်ရဲ့ရပြည့်အကျိုး69နှစ်ပြည့်အခမ်းအနားဖြစ်ကြောင်းဗမော်တင်အောင်ရာပြည့်အခမ်းအနားကျင်းပရေးကော်မတီဝင်ဦးအေးအောင်ကပြောပါတယ
်ဒီတက်အကိုကဆာဗမော်69နှစ်မြောက်အခမ်းအနားပေါ့နော်ကျွန်တော်တို့ကရာပြည့်အကျိုးအခမ်းအနားလုပ်တာပေါ့စာပေပြည်မှာဒီပြီးခဲ့တဲ့ဒီဇင်ဘာလောက်မှာကျွန်တော်တို့ဆာဗမော်နောက်နှစ်2020မှာရာပြည့်အခမ်းအနားကျင်းပဖို့အတွက်ရာပြည့်အခမ်းအနားကျင်းပရေးကော်မတီဖွဲ့ထားတာရှိတယ်အကိုကြာကြီးပေါ့ရာကြီးဆရာဘုတ်ပြည်သူစာဆိုဘုံမတင်အောင်ရာကြီးအခမ်းအနားကျင်းပရေးကော်မတီရာကြီးတော့ဖွဲ့ထားတာရှိတယ်။အဲ့ဒီကော်မတီကနေပြီးတော့အခုအဆောင်ကျင်းပတဲ့သဘောဒီရာကြီးချုပ်ခမ်းအောင်
။လာမယ့်နှစ်2020ခုနှစ်မှာကျင်းပမယ့်ရာကြီးအခမ်းအနားမတိုင်ခင်ဆရာကြီးဘုံမတင်အောင်အတွက်အထိမ်းအမအဆောက်အုံတစ်ခုဗကုမြို့မှာတည်ဆောက်နိုင်ဖို့ကျင်းပရေးကော်မတီကစီစဉ်နေတယ်လို့လည်းဦးအေးအောင်ကပြောပါတယ
်။ရှင်းနှစ်မှာရာကြီးအခမ်းအနားလုပ်တဲ့အခါကျလို့ရှိရင်ဒီလိုလို့ချင်တာကအခုဗကုမှာဗကုကဒီပူအောင်အောင်ဆိုတာသူကနေပြီးတော့ညီတက်တသမ၄ဧကာရှူထားတာရှိရတာအဲ့တက်တသမ၄ဧကာထဲမှာဆရာပေါ်မော်တောင်ယာကြီးအထိမ့်မှခမ်းမတစ်ခုကျွန်တော်တို့ကအဲ့ခဲမှာတစ်ခုနေပြည်တော်တစ်ခုယူပြီးတော့ကျွန်တော်တို့စောင့်မယ်ပေါ့အကမတရားခမ်းမတစ်ခုစောင့်မယ်အဲ့ဒီဟာကိုအတွက်ကိုကျွန်တော်တို့အခုကော်မတီကပြီးခဲ့တဲ့ဒီဇင်ဘာလောက်ကလေးကနေပြီးတော့ပြည်သူ့စာဆိုပေါ်မော်တောင်ယာကြီးခမ်းမကျင်းပရေးကော်မတီယာကြီးဆိုပြီးဖွဲ့ထားတယ်အခုချိတ်ဆက်ပြီးတော့လည်းမြို့နယ်ကြီးအလိုက်ပေါ်မန္တလေးလိုပပိုးလိုပါလဲကော်မတီတွေကျွန်တော်ထပ်ဖွဲ့မယ်ဖွဲ့ပြီးတော့ဒီဥစ္စာကိုဒီခမ်းမတစ်ခုစောင့်မယ်ပြီးရင်ယာကြီးအခမ်းအနားတစ်ခုကိုကျွန်တော်တို့ကျင်းပနိုင်အောင်စီစဉ်နေကြတာပေါ့ဟုတ်ကဲ့
ဆရာကြီးဗမော်တင်အောင်ရဲ့ယာကြီးအခမ်းအနားကျင်းပရင်းနဲ့ပတ်သက်လို့ကျင်းပရေးကော်မတီအနေနဲ့အစိုးရထံကအခုချိန်ထိအကူအညီတောင်းတာမျိုးမရှိသေးဘူးလို့လည်းသူကပြောပါတယ
်လောလောဆယ်တော့ကျွန်တော်တို့အနေနဲ့ကဒီယာကြီးအခမ်းအနားအတွက်ဆိုရင်တော့လိုအပ်တဲ့ခွင့်ပြုချက်ဒီပိုင်းတွေ့တဲ့အခါကျရင်တော့သူတို့ကဘာတွေပူပေါင်းဆောင်ရွက်မလဲဖိတ်ကြားတဲ့အခါမှာသူတို့ဘာတွေပူပေါင်းဆောင်ရွက်မလဲအဲ့လိုတော့ရှိမှာပေါ့လောဆယ်မှာတော့ကျွန်တော်တို့ကတိကျအကူအညီတောင်းတာတော့မရှိပါဘူးခင်ဗျာ။ဆရာကြီးခန္ဓာကျင်းပကော်မတီအနေနဲ့အစိုးရနဲ့ဟိုအစိုးရနဲ့ပြီးတော့ဥပမာပေါ့ဟိုဒီအဲအတွက်ဥပမာမီဒီယာအစပေါ့ဒီကျွန်တော်တို့အလိုလိုအစိုးရကိုပြန်ပြန်ပူပေါင်းတောင်းတာလည်းမရှိသေးပါဘူးခင်ဗျာ။ကော်မတီပါချထားတဲ့မူမှာတော့ခရိုနီလိုမျိုးဘလို့မတန်ရှင်းတဲ့အလူငွေမျိုးဆိုရင်တော့ကျွန်တော်လက်မခံဘူးပေါ့ဒီလိုမျိုးပဲခြားထားတာရှိပါတယ်အစိုးရကနေပြီးတော့ပါဝင်မယ်ဆိုလို့ရှိရင်အဲ့ဒီဟာကိုလက်မခံဘူးဆိုတော့မူတော့မရှိဘူးပေါ့ဒါပေမဲ့ဟိုအစိုးရစီကနေပြီးတော့တွားပြီးတော့ကန်အစိုးရစီကနေအကူအညီတွားပြီးကန့်လန့်တာမျိုးမရှိသေးတာပါခင်ဗ
ျဆရာကြီးပမော်တင်အောင်ရဲ့ရာပြည့်အခမ်းအနားကျင်းပရေးကော်မတီယာယီကိုတော့ကိုကိုကျွန်းပြန်နိုင်ငံရေးအကျဉ်းသားဟောင်းဦးတင်အောင်ကဦးဆောင်ပြီးမနစ်ဒီဇင်ဘာလမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးကော်မတီထဲမှာစာရေးဆရာတွေအပြင်ဆရာကြီးရဲ့မိသားစုဝင်တွေလည်းပါဝင်ပါတယ်။မြို့ချစ်စာပေ၊တရုတ်မှန်စာပေနဲ့အဘိဓမ္မာစာပေစတဲ့စာပေအများအပြားကိုရေးသားခဲ့တဲ့ဆရာကြီးဗမော်တင်အောင်ဟာပြည်သူ့ဘက်ကအမြဲတမ်းရပ်တည်ပြီးတော်လန်စာပေတွေကိုရေးသားခဲ့တဲ့အတွက်စာရေးဆရာအတိုင်းအဝိုင်းနဲ့မကဆရာကြီးရဲ့စာဖတ်ပရိသတ်တွေကမြို့ချစ်စာပေတွေရေးသားသူအဖြစ်အထူးအမှတ်ပြုလက်ခံထားကြတာပါ။ဆရာကြီးဟာစာရေးယုံတက်တက်မဟုတ်ပဲလက်တွေ့မှာလည်းနိုင်ငံရေးဘက်မှာတက်ကြွစွာဥဆောင်ပါဝင်ခဲ့သူတူဖြစ်တာနဲ့အညီကိုကိုကျွန်းတိုက်ပွဲလို့ထင်ရှားတဲ့လှုပ်ရှားမှုကြီးတွေကိုဥဆောင်ခဲ့တဲ့စံပြပုဂ္ဂိုလ်တူဖြစ်ပါတယ်။သူလိုထူးချွန်ပြောင်ပြောင်းတဲ့ပုဂ္ဂိုလ်မျိုးနောက်ထပ်မရနိုင်တော့တဲ့အတွက်ဆရာကြီးဗမော်တင်အောင်ကိုဂုဏ်ပြုပြီးရာပြည့်အခမ်းအနားကျင်းပဖို့စီစဉ်ရတာဖြစ်တယ်လို့ကျင်းပရေးကော်မတီဝင်တွေကပြောပါတယ်။သားသမီး6ဦးထွန်းကားခဲ့တဲ့ဆရာကြီးဗမော်တင်အောင်ဟာ1988ခုနှစ်အောက်တိုဘာလ23ရက်နေ့အသက်58နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်ပါရှင်။